'cause it only serves to make me more determined to achieve my final goals.
Thank you very much. And tonight I have the high privilege and distinct honor of my own as the first president to begin the State of the Union message with these words. Madam Speaker.
ဒီညကျွန်တော်အနေနဲ့ဂုဏ်ယူစွာပဲပထမဆုံးသမရအဖြစ်နိုင်ငံတော်အခြေပြမင်းကုန်းကိုပြောကြရမှာအမျိုးသမီးလွတ်တော်ဥက္ကဋ္ဌခမည်းလို့ဏ္ဍန်းနဲ့စတင်ပြောကြားခွင့်ရမှာဖြစ်ပါတယ
်အဲ့ဒါကတော့2009ခုကအမေရိကန်ရဲ့43ဦးမြောက်သမရဂျော့ဂျ်ဒဗျူဘွတ်ကလွတ်တော်နှစ်ရမှာနိုင်ငံတော်အခြေပြမင်းကုန်းပြောကြားရမှာကယ်လီဖိုးနီးယားပြည်နယ်ကဒီမိုကရက်အောက်လွှတ်တော်အမနန်စီပလိုစီကိုပထမဦးဆုံးနိုင်ငံရဲ့အမျိုးသမီးအောက်လွှတ်တော်ဥက္ကဋ္ဌအဖြစ်Madam Speaker so be သူရဲ့နိုင်ငံတော်အခြေပြမေကွန်းအစမှာဂုဏ်ယူစွာနဲ့သိစေပြောကြားခဲ့တာပဲဖြစ်ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဟာအမေရိကန်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတနဲ့ဒုတိယသမ္မတအပြီးမှာတတိယနိုင်ငံမှာယာဒူးအကြီးဆုံးပုဂ္ဂိုလ်ဖြစ်ပြီးသမ္မတနဲ့ဒုတိယသမ္မတတစ်ခုခုဖြစ်ခဲ့သောသမ္မတယာဒူးကိုဆက်ခံရမည်သူဖြစ်ပါတယ်။2009ခုကနေ2011ခုထိအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ထမ်းဆောင်ခဲ့သူNancy Pelosi ဟာ2003ခုနှစ်2009ခုနှစ်ထိအောက်လွှတ်တော်အမအနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်ခဲ့သူဖြစ်ပြီး2009ခုနှစ်သမ္မတ Bush လက်ထက်မှာအောက်လွှတ်တော်မှာ Democrat အမအများစုအနိုင်ရရှိလိုက်တဲ့အတွက်ကြောင့်အောက်လွှတ်တော်ဥက္ကဋ္ဌဖြစ်လာခဲ့တာပါတခါ2010ခုရွေးကောက်ပွဲမှာ Democrat တွေကအောက်လွှတ်တော်အမအများစုနေရာကိုဆုံးရှုံးခဲ့ရမှာ2011ခုကနေခု2019ခုဇန်နဝါရီလအထိသူဟာအောက်လွှတ်တော်အမအနည်းစုခေါင်းဆောင်ဖြစ်ထမ်းဆောင်နေတာဖြစ်ပါတယ်။ဒါပေမဲ့သမ္မတထရန့်လက်ထက်နိုဝင်ဘာလကကျင်းပခဲ့တဲ့စစ်တမ်းပွဲရွေးကောက်ပွဲတွေမှာတော့အောက်လွှတ်တော်မှာဒီမိုကရက်ကအမ232ဦးအနိုင်ရလိုက်တဲ့အတွက်နောက်နေ့ဇန်နဝါရီလလွှတ်တော်သစ်ခေါ်ယူတဲ့အခါအောက်လွှတ်တော်အမနန်စီပလိုစီဟာအမအများစုခေါင်းဆောင်ဖြစ်ပြန်ခန့်အပ်ဖို့သူ့ပါတီကအမည်တင်သွင်းခြင်းခံခဲ့ရပါတယ်။2018ဟာအမေရိကန်အမျိုးသမီးတွေသမိုင်းတည်နဲ့နိုင်ငံရေးနှစ်ဖြစ်သလိုအောက်လွှတ်တော်မှာအမတ်နေရာ435နေရာနဲ့အမျိုးသမီးလွှတ်တော်မှာ100အနိုင်ရရှိခဲ့ရမှာ90ကဒီမိုကရက်ပါတီကဖြစ်ပြီးအဲ့ဒီအနေနဲ့ပထမဦးဆုံးအမျိုးသမီးအမတ်ဖြစ်လာသူအရေအတွက်ဟာ30ရှိတာဖြစ်ပါတယ်ဒါကြောင့်လည်းအသက်88နှစ်အရွယ်ရှိပြီဖြစ်တဲ့ဝါရင်အောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီကိုလူငယ်လွှတ်တော်အမတ်တွေကလူငယ်ခေါင်းဆောင်ပိုင်းနဲ့အစာထိုးလူသူတွေရှိခဲ့ပေမဲ့လေနန်စီပလိုစီရဲ့ခိုင်မာတဲ့ခေါင်းဆောင်မှုကြောင့်သူ့ကိုနောက်ထပ်အောက်လွှတ်တော်အမအများစုခေါင်းဆောင်ဖြစ်အမည်တင်သွင်းဖို့အတည်ပြုနိုင်ခဲ့တာဖြစ်ပါတယ်သူကိုအမည်တင်သွင်းစဉ်သူပြောကြားခဲ့တာက
In the course of these last days and weeks has been my privilege to
ဒီရက်တွေသတင်းပတ်တွေမှာကျမအနေနဲ့လွှတ်တော်အမတစ်တွေရောအမဟောင်းတွေရဲ့သဘောထားအမြင်တွေကိုပါနားထောင်ကြည့်ရခဲ့ပါလေရှေ့ကိုဘယ်လိုဆက်မလဲဆိုတဲ့သဘောထားတွေကိုကျမနားလေသဘောပေါက်ပါတယ်လို့မစ်ပလိုစီကပြောသွားခဲ့တာပါဒါကြောင့်လေသူ့အပေါ်ကန့်ကွက်လူသူတွေရဲ့ထောက်ခံမှုကိုရရှိစေဖို့နဲ့လူငယ်ခေါင်းဆောင်တွေကိုနေရာပေးနိုင်ဖို့သူ့အနေနဲ့အခုလာမဲ့တက်တန်း၄နှစ်အတွက်ပဲထမ်းဆောင်တော့မယ်လို့ကြီးပေးခဲ့တာဖြစ်ပါတယ်လက်ရှိသမ္မတထရမ်အစိုးရရဲ့ policy တွေနဲ့ထိတ်တဲရင်ဆိုင်မှုများရှိရမှာဒလောစီမှာမက္ကဆီကိုတိုင်းကြီးတိဆောက်ရေးနဲ့ပတ်သက်လို့အင်ဘူရိုနဲ့ထိတ်တက်ရင်ဆိုင်ရမှာလေသမ္မတထရမ့်ကိုသူကကင်တွေရမှာလေချီချူးချင်းခံခဲ့ရပါတယ်အင်ဘူရိုမှာတွေ့ဆုံစဉ်သမ္မတထရမ့်ကိုသူပြောကြားခဲ့တာကတော့
Mr. President, please don't characterize the strength that I bring to this meeting as a leader of the House.
ကျွန်တော်ရှင်ကျမကအောက်လွှတ်တော်ဒီမိုကရက်အမအနည်းစုခေါင်းဆောင်နေရာနဲ့အခုလိုလာရောက်တဲ့ကျမရဲ့အင်အားဘယ်လိုရှိလဲဆိုတာကိုမပြောပါနဲ့ကျမတို့ပါတီကအောက်လွှတ်တော်မှာအမအများစုကိုရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ပါတီပါလို့မစ်ပလိုစီကသမ္မတကိုပြန်ထောက်ပြခဲ့တာဖြစ်ပါတယ်နန်စီပလိုစီဟာ1940မလ26ရက်နေ့မှာမွေးဖွားခဲ့တာဖြစ်ပြီးအစပထမမှာသူဟာအင်တောင်ရှင်းနဲ့တာသည်ငါးဦးတို့ကိုပြုစုပြုထောင်ရင်း1980ခုနှစ်မှာကယ်လီဖိုးနီးယားဒီမိုကရက်ပါတီဌာနချုပ်မှာဥက္ကဋ္ဌဖြစ်စေနာဝန်တန်းထမ်းဆောင်ခဲ့သူဖြစ်ပါတယ် Forbes Magazine ရဲ့တွေ့ဆုံမေးမြန်းခန်းမှာသူက
I was not really interested in the limelight at all while my children were still in school I was the chair of the California Democratic
Party. ချမနေနာမည်ကြီးဘူးစိတ်ဝင်စားခဲ့ပါဘူး။ချမကလေးတွေကြောင့်နေစဉ်ချမက California Democratic Party ဥက္ကဋ္ဌဖြစ်စေတဝန်ထမ်းထမ်းဆောင်ခဲ့ပါတယ်။နောက်ကနေပြီးတခြားလူတွေကိုပံ့ပိုးပေးခဲ့တဲ့နေရာမှာရှိခဲ့တာပါလို့ Nancy Pelosi ကပြောခဲ့တာဖြစ်ပါတယ်။ဒီနောက်1989ခုနှစ်မှာသူဟာ California Alderman မှာဖြစ်ဝင်ရောက်ရွေးချယ်ခံဖို့ကမ်းလှမ်းခြင်းခံခဲ့ရမှာထိုစဉ်သူကသူသမီးနဲ့တိုင်ပင်ခဲ့တယ်လို့ဆိုပါတယ
် When I asked my daughter Alexandra who would be going to senior year
မမီ Alexandra ကထက်တန်းကျောင်းတက်နေတော့သူ့ကိုကျမမိခဲ့ပါတယ်သူ college တက်တဲ့အထိကျမကိုနောက်တစ်နှစ်အိမ်မှာပဲနေစေခြင်းလားလို့သမီးကိုမိခဲ့တော့သမီးကအမေဘွားမှာအရေးကြီးတာကိုလုပ်ပါလို့တိုက်တွန်းခဲ့တယ်လို့ Miss Pelosi ကပြောခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံရေးလောကမှာ Nancy Pelosi တို့လွှတ်တော်အမတ်စားဖြစ်စဉ်ကအမျိုးသမီးအမတ်ဦးရေအတော်လေးနေပါပြီးနိုင်ငံရေးဟာအမျိုးသားတွေကြီးစိုးတဲ့လောကဖြစ်ခဲ့ပါတယ်ခုလိုအခြေအနေတွေအောက်မှာသူကလွှတ်တော်ရဲ့အမတ်အနည်းစုခေါင်းဆောင်အပြင်အမတ်အများစုခေါင်းဆောင်နေရာတွေမှာဒီမိုကရက်အမတ်ဦးရေအနည်းများလိုက်ဆောင်ရွက်ခွင့်ရခဲ့တဲ့အတွက်ကြောင့်လေသူဟာအောက်လွှတ်တော်မှာဝါရင်ခေါင်းဆောင်မှုတက်တန်းရှိခဲ့သူပါAmerican nangan yi ma amyo tmi de pa win la nan yi ne patte lo tu ga
well we have to change that and one of the things I say is if we reduce the role of money in politics
jmaru di chi ni go pyaung ya ba le me nangan yi ne ngwe go u sa pe da dwi shot pi chin chin ti mya pye le aun set san ja bu u sa pe tin ma de da so nangan yi ma amyo tmi dwi po pa win la nan pi jmaru nangan twe tait kaung ma ba အမျိုးသားတွေရုန်းကန်မှုနဲ့အမျိုးသမီးတွေရဲ့ရုန်းကန်မှုကမတူပါဘူးအမျိုးသမီးတွေကိုလူမှုအကျိုးပြုလုပ်ငန်းတွေမှာပိုပါဝင်ဆောင်ရွက်ချင်ပါတယ်လွှတ်တော်မှာဝင်ရွေးမလားအစိုးရယာရုတွေမှာဝင်ထမ်းဆောင်မလားစသဖြင့်တို့ကိုစဉ်းစားစီခြင်းပြီးခေါင်းဆောင်ပိုင်းမှာအမျိုးသမီးတွေပိုပါဝင်ခွင့်ရရှိလိမ့်မယ်လို့ကျွန်မမျှော်လင့်ထားပါတယ်လို့ Nancy Pelosi ကပြောခဲ့တာပါ Nancy Pelosi နဲ့အမျိုးသမီးတူဖြစ်တဲ့အတွက်ကြောင့်အမျိုးသားတွေတဲ့အခက်ခဲရှိပေမဲ့လို့လေလီဇာခံရမှုကသူ့အတွက်ပိုအရေးကြီးတယ်လို့လည်းသူကပြောပါတယ
် You just have to stay focused on what is important and yes people coming on your hair your jewelry your clothes
ကျမတို့ကအရေးကြီးတဲ့အချက်ကိုအာရုံစိုက်နိုင်ဖို့ပါပဲကျမရဲ့ဇီဝပုံစံကျမလက်ဝတ်ရတနာအဝတ်အစားစသဖြင့်တို့နဲ့ပတ်သက်လို့လူတွေပြောကြတာတွေကိုကျမအရေးမထားပါဘူးအရေးကြီးတာကအမျိုးသမီးတွေနဲ့ယက်တီချက်ရှိဖို့နဲ့ဆုံးဖြတ်ချက်တွေဟာလီဇာခံရမှုဖြစ်ပါတယ်ဒီလိုဖြစ်ပေါ်ကလေကျမတို့မှာဗဟုသုတအသိပညာရှိဖို့လိုအပ်ပါတယ်ဒါမှလည်းအမျိုးသမီးတွေပါဝင်မှုကိုပိုလက်ခံလာပြီးအမျိုးသမီးတွေရဲ့နိုင်ငံရေးမှာပါဝင်မှုအခြေအနေဟာပိုပြီးကောင်းလာမှာဖြစ်တဲ့အကြောင်း116ကြိမ်မြောက်အောက်လွှတ်တော်မှာအမအများစုခေါင်းဆောင်ဖြစ်လာမဲ့ Nancy Pelosi ကပြောကြားခဲ့ပါကြောင်းတင်ပြရင်းဒီသတင်းပိုင်ရဲ့အမျိုးသမီးများခန္ဓာကိုနှီးကုန်းချုပ်အပ်ပါတယ်ရှင်
'Cause it only serves to make me